'cause it only serves to make me more determined to achieve my final goal. 2005ခုနှစ်တုန်းကဂျိုးဇက်ကွင်နဲကထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခရိုင်ကိုပထမဆုံးအကြိမ်ခရီးထွက်ခဲ့ပါတယ်။အဲဒီမှာ NGO အဖွဲ့အစည်းတစ်ခုကဖွင့်လှစ်ထားတဲ့စာတင်ကျောင်းတစ်ကျောင်းကိုလေ့လာခဲ့ပါတယ်တဲ့။အဲ့ဒီကျောင်းကလေးရဲ့စေနာဝန်ထမ်းဆီယာမတယောက်ကကျောင်းရဲ့အခြေအနေကိုရှင်းပြနေတဲ့အချိန်မှာပဲကျောင်းသားလေးတွေအုပ်စုလိုက်အနားကဖြတ်ပြေးသွားတာတွေ့လည်ရပါတယ်တဲ့။သူ့ကိုရှင်းပြနေတဲ့ဆီယာမကအဲ့ဒီကလေးတွေဟာတကယ်တော့တရားဝင်လူ့ဘဝမှာရက်တည်နေထိုင်ခွင့်မရှိကြပါဘူးလို့ပြောတော့ဂျိုးဇက်ကသူနားမလည်ဘူးဘာလို့ဆိုလိုတာလဲလို့ပြန်မေးလိုက်ပါတယ်တဲ့။ဆီယာမကဒီကလေးတွေဟာသူတို့ရဲ့လက်ရှိပကတိအခြေအနေကိုမသိကြဘူးတဲ့။သူတို့တွေသုံးနှံဒါမှမဟုတ်လေးနှံကိုရောက်တဲ့အခါမှာသူတို့တွေဟာနိုင်ငံမဲ့တွေဆိုတာသိအောင်ပြောပြရတော့မှာဖြစ်တယ်လို့သူ့ကိုရှင်းပြတယ်တဲ့
They didn't have citizenship from any country. Won't be able to get a job, the travel.
သူတွေဟာဘယ်နိုင်ငံရဲ့နိုင်ငံသားတွေမှမဟုတ်ကြပါဘူး။နိုင်ငံမဲ့တွေဆိုတော့အလုပ်လည်းမရနိုင်၊ခီးသွားလို့လည်းမရ၊အိမ်အောင်ပြုလို့လည်းမရ၊အိုးအိမ်ပိုင်ဆိုင်ခွင့်လည်းမရှိကြပါဘူး။အခြေခံအားဖြင့်တော့သူတို့ရဲ့အနာဂတ်ကံကြမ္မာကိုအိမ်မက်တောင်မှမမက်နိုင်ကြပါဘူး။
ထိုင်းနိုင်ငံမှာခိုလုံနေကြတဲ့နိုင်ငံမဲ့အများစုဟာမြန်မာစစ်အစိုးရရဲ့နှိပ်စက်မှုကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်ပါတယ်တဲ့။ရွှေ့ပြောင်းအလုသမားပဲဖြစ်ဖြစ်ဒုက္ခသည်ပဲဖြစ်ဖြစ်သူတို့မှာတရားဝင်ရက်တီခွင့်မရှိကြပါဘူးလို့ဆိုပါတယ်။ထိုင်းနိုင်ငံမှာမွေးဖွားကြတဲ့သူတို့ရဲ့ကလေးတွေဟာသူတို့မိဘတွေရဲ့နိုင်ငံမဲ့မှုနဲ့မျှော်လင့်ချက်ကင်းမဲ့မှုဆိုတဲ့အမွေတွေကိုဆက်ခံနေကြရပါတယ်တဲ့။ဒါကြောင့်လူကုန်ကူးသူတွေနဲ့ကလေးအလုသမားငှားရမ်းသူတွေအတွက်တော့သူတို့ဟာတိတ်ကိုလွယ်ကူလှတဲ့ပြစ်မှတ်တွေဖြစ်လာပါတော့တယ်တဲ့
There are 12 to 15 million stateless people worldwide and it's
ကမ္ဘာတစ်ပတ်လုံးမှာနိုင်ငံမဲ့လူဦးရေစနစ်တန်းကနေပြီး15တန်းအထိရှိပါတယ်ထိုင်းနိုင်ငံဟာကမ္ဘာမှာနိုင်ငံမဲ့လူဦးရေအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခမန်းကြီး3တန်းခွဲလောက်ရှိနေတာပ
ါ Joseph တယောက်သူ့ရဲ့ထိုင်းနိုင်ငံကွင်းစင်းလေ့လာရေးခရီးကအပြန်မှာတော့ဒီနိုင်ငံမဲ့ပြဿနာအဖြေရှာတဲ့နေရာမှာသူတက်နိုင်တဲ့ဘက်ကတဒတ်တအားပါဝင်ဖို့ဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်ဒီနိုင်ငံမဲ့ပြဿနာကိုဝိုင်းဝန်းကူညီနိုင်ဖို့အတွက်ရန်ပုံငွေရှာဖို့လိုပါတယ်တဲ့ဒါကြောင့် Wisconsin ပြည်နယ်တဝှမ်းမှာသူဓာတ်ပုံပြပွဲတွေကျင်းပခဲ့တယ်လို့ဆိုပါတယ်အဲ့ဒီနိုင်ငံမဲ့တွေ American ပြည်ထောင်စုမှာပညာဆက်ပြီးသင်ယူနိုင်ဖို့အတွက်ရန်ပုံငွေအဖွဲ့တစ်ခုကိုလည်းသူကမကထလုပ်ပြီးဖွဲ့စည်းလိုက်ပါတယ်အဲ့ဒီရန်ပုံငွေအဖွဲ့ကနေလူကုန်ကူးမှုတိုက်ဖြတ်ရေးပညာပေးဖို့အတွက်ဒေသခံ NGO တွေနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့အမှုပညာအစိုးရပြဆက်ဆတဲ့သင်တန်းတွေသင်ပေးဖို့အတွက်လည်းပညာရေးအထောက်အကူရန်ပုံငွေအဖွဲ့ကို Joseph ကလွန်ခဲ့တဲ့3နှစ်ကစပြီးထူထောင်ခဲ့တာပါ။ထိုင်းနိုင်ငံဆိုင်ရာတာဝန်ခံကတော့ Susan Perry ဖြစ်ပါတယ်။ Susan ကအခုဆိုရင်ထူးချွန်တဲ့နိုင်ငံမဲ့ကျောင်းသူ2ယောက်ကို Wisconsin ပြည်နယ် Stevens Point မြို့မှာရှိတဲ့တက္ကသိုလ်မှာပညာသင်ကြားဖို့အတွက် Scholarship ပညာသင်စုချင်းမြင့်လိုက်တယ်လို့ပြောပါတယ်
။ We worked with Thai government officials and US officials and NGO on the ground.
နိုင်ငံမရှိတဲ့ကျောင်းသားတွေပညာဆက်သင်နိုင်ဖို့ကျမတို့နဲ့အတူ American ပြည်ထောင်စုကိုလာရောက်နိုင်ရေးမှာ Thai Soya American တန်ယုံနဲ့ NGO လူမှုအထောက်အကူပြုဖွဲ့စည်းတွေကပူးပေါင်းပြီးတော့ညှိနှိုင်းအကူအညီပေးကြပါတယ
်။ထိုင်းနိုင်ငံမှာတက္ကသိုလ်ပညာဆက်သင်ခွင့်မရတဲ့နိုင်ငံမဲ့ကျောင်းသူလေး Srinan Sakkom Nuan ကအမေရိကန်တက္ကသိုလ်မှာအခုလိုပညာသင်ယူရလိမ့်မယ်လို့ဘယ်တော့ငါမှအိမ်မက်တောင်မမက်ဖူးပါဘူးတဲ့အခုသူအသက်24နှစ်ရှိပါပြီသူ့ရဲ့နိုင်ငံမဲ့မိဘတွေဟာမြန်မာပြည်ကနေထိုင်းနိုင်ငံကိုထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေဖြစ်ပြီးသူတို့ရဲ့ဘဝအတွေ့အကြုံကခါးသီးလှတယ်လို့အခုလိုပြောပါတယ
် I just feel like I'm like a bird that I have to stay in a cage all the time because
ကျမဟာဘဲကိုမှတွားခွင့်မရှိတဲ့လောင်ရင်ထဲမှာပိတ်မိနေတဲ့ငှက်ကလေးတစ်ကောင်လိုခံစားခဲ့ရတာပါကျမရဲ့မိဘတွေကလည်းအလုပ်လုပ်ခွင့်မရှိကြပါဘူးသူတို့အနေနဲ့ဆရာဝန်တို့ကျောင်းဆရာဆရာမတို့စတဲ့အလုပ်တွေကိုဘယ်လိုလုပ်ပြီးမျှော်မှန်းနိုင်ကြပါမလဲလေသူတို့လုပ်နိုင်တဲ့အလုပ်ကထိုင်းနေမလုပ်ချင်တဲ့လစာနည်းနည်းလေးပဲရတဲ့စက်ယုံအလုပ်သမားအလုပ်တစ်မျိုးပဲရှိပါတယ
်သူအနေနဲ့ဒီလိုပညာသင်စုတွေရပြီးတက္ကသိုလ်ပညာဆက်သင်နိုင်တာတိတ်ကိုကံကောင်းပါတယ်တဲ့အခုသူဟာ communication နဲ့ public relation ဆိုတဲ့ဆက်သွယ်ရေးနဲ့လူမှုဆက်ဆံရေးဘာသာရပ်ကိုအဓိကသင်ယူနေပါတယ်နိုင်ငံမဲ့ကလေးတွေဟာဒီလိုပညာရေးမျိုးသင်ယူနိုင်ကြဖို့လုံးဝမဖြစ်နိုင်တော့ပါပဲလို့ဆိုပါတယ်နိုင်ငံမဲ့မိဘအများစုကကျောင်းတက်နေတဲ့ကလေးတွေကိုကျောင်းကထုတ်ပြီးအလုပ်လုပ်ခိုင်းတာဒါမှမဟုတ်ရောင်းစားတာတွေလုပ်လို့ရှိပါတယ်တဲ့ သူ့ရဲ့ငယ်တငယ်ချင်းတယောက်ရဲ့ရင်းနှင်းဝယ်အတွေ့အကြုံကိုလည်းဥပမာပေးပြီးအခုလိုပြောပြပါဗျာ
Her mom actually was a prostitute so she also sent her daughter to be a prostitute
သူ့မိဟာတကယ်တော့ပြည်တစားတယောက်ပါကျမရဲ့တငယ်ချင်းက6တန်းတော့မတက်ဘူးသူ့အမေကပြည်တစားအလုပ်ကိုလုပ်ခိုင်းတော့တာပါပဲသူတို့အတွက်အလွယ်တကူငွေရှာနိုင်ဖို့ကလည်းဒီတနည်းပဲရှိတာပဲလေ
စရီနွန်နဲ့အတူတခြားလူငယ်တွေကိုကဲထုတ်နိုင်ခဲ့တာဟာဒေသခံ NGO အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့ဂျိုးဇက်ကအသိအမှတ်ပြုပြောဆိုပါတယ်။စရီနွန်ကတော့2014ခုနှစ်မှာသူ့ကျောင်းပြပြီးဘွဲရမယ်တဲ့။အဲ့ဒီအခါသူ့ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပြီးအိမ်မက်တွေကိုအကောင့်ထဲပို့ဖို့အားပေးခဲ့တဲ့ထိုင်းနိုင်ငံကိုပြန်ချင်တယ်လို့ပြောပါတယ်။စရီနွန်ကတော့သူတို့ကိုအကူအညီပေးနေတဲ့ဂျိုးဇက်လိုပဲနိုင်ငံမဲ့ဘဝနဲ့ပျော်လင့်ချက်ကင်းမဲ့ပြီးဂျောင်းပိတ်မြင့်နေသူတွေရဲ့ဘဝတန်တရားတွေကနေပညာရေးကသာလျှင်ဆွဲထုတ်နိုင်မှာဖြစ်တယ်ဆိုတာကိုယုံကြည်ပါတယ်တဲ့နိုင်ငံမဲ့ကလေးတွေခေါင်းပုံဖြတ်ခံနေရတာအနာဂတ်ပျောက်ဆုံးနေတဲ့တန်တရားဝဲကရက်ထဲကနေအလွတ်ယုံနိုင်ကြဖို့အတွက်သူတက်တဲ့ပညာနဲ့တဒတ်တအားပံ့ပိုးပေးခြင်းနဲ့လို့စရီနွန်ကပြောဆိုထားတဲ့အကြောင်းကို VOA သတင်းတောင် Pfizer El Masri ကသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်ကျွန်မခင်ဆိုဝင်ပါ You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a